ုတ်ကဲ့ညချိုင်းမှုဒေါက်တာခင်ခင်ကြီးခင်ဗျာကျွန်တော်တို့အိန္ဒိယနယ်စပ်ဘက်ကနေဒီသူဆက်မြန်ပြင်းထန်တဲ့ပိုးမြို့ွက်တဲ့ပေါ့နော်ဝင်လာပြီးတော့မြန်မာနိုင်ငံမှာကိုဗစ်တက်တရာလိုက်ဒီခြားမလာရေးအတွက်ကာကွယ်တဲ့နေရာမှာလက်ရှိကိုဗစ်ကာကွယ်ဆေးကလည်းဒီအခြားအထူးများလာတဲ့နိုင်ငံတွေလိုမှာပေါ့နော်အထောက်အကူပြုလာနိုင်မလားဆိုတာကိုအဓိကစဉ်းစားမှာမို့ဘာကနေဒီကစရှင်းပြခြင်းလဲစင်ပါရဲ့
ဒီရောက်ကနေပြီးတော့နိုင်ငံချင်းချစ်ချင်ရင်းနှီးမှုပြရုပ်ဖြစ်နေလက်ဆောင်ပေးတဲ့ကာကွယ်ဆေးကျွန်တော်တို့၅သိန်းရှိပါတယ်အဲ့ကာကွယ်ဆေး၅သိန်းကိုဆက်ပြီးတော့ထိုးနှံပေးမှဖြစ်ပါတယ်ဒီလိုထိုးနှံတဲ့အခါမှာဆိုရင်တော့တိုင်းနဲ့ပြည်နယ်လိုက်ဒါဦးစားပေးအုပ်စုတွေသတ်မှတ်ထားတာရှိပါတယ်အခုလက်ရှိမှာတော့ဦးစားပေးအုပ်စုတွေအနေနဲ့ကျောင်းဖွင့်ရသေးလဲဖြစ်တယ်ဆိုတော့ဆရာဆရာမတွေပညာရေးဝန်ထမ်းတွေကိုတော့ဒါဦးစားပေးဖြစ်ပါတယ်ပြီးရင်တော့အသက်60အထက်ကြီးသူတွေပေါ့နော်သူတို့ကတော့ vulnerable group ဆိုတော့ယောဂဖြစ်ပွားလို့ရှိရင်ဖြစ်ပွားတည်ဆုံမှုများနိုင်တဲ့အုပ်စုတွေဖြစ်တယ်သူတို့ကတော့ဦးစားပေးမှဖြစ်ပါတယ်ဒီလိုထိုးနှံပေးမှဖြစ်ပါတယ်ဒါအပြင် WHO ကိုဗစ်ကနေပြီးတော့လူရေ20ရာခိုင်နှုန်းအတွက်ပေးမယ်ဆိုတဲ့ကောက်ွယ်စီဒါတွေကလည်းကိုဗစ်အဖွဲ့အစည်းကလည်းအကောင်းဆုံးလှုပ်ဆောင်နေတယ်ဆိုတာလက်ရှိနေထားရဆိုရင်သူတို့ကိုကောက်ွယ်စီတွေတင်သွင်းရမယ်ဥမာအိန္ဒိယဆိုလို့ရှိရင်လည်းအဆွေဇန်နီကကိုဗစ်ရှိကို3-400သွင်းရမယ်စသဖြင့်ချက်ကမှသူတို့မသွင်းနိုင်သေးတဲ့အခါမှာသူတို့ကိုဗစ်ကလည်းကျမတို့အတွက် challenges ဖြစ်ပါတယ်သူဗစ်ကနေပြီးတော့ကောက်ွယ်စီရပြီးရင်တော့သူရဲ့အချိုးကျเนาะကျမတို့အတုပ်လိုက်အတုပ်လိုက်တော့လက်ရှိမှာဖြစ်ပါတယ်ဒါအပြင်အိန္ဒိယကတော့လောလောဆယ်ယောဂဖြစ်ပွားမှုကူးစက်မှုတွေများနေတယ်ဒါပေမဲ့အခုဖြစ်ပွားမှုတွေကကျလာပြီဒါဟာလဲကောက်ွယ်ဆေးကိုတို့တွေတွန်းတွန်းတိုက်တိုက်နဲ့အများကြီးဆက်ရှင်တဲ့အထက်ကိုထိုးပေးနေလို့လဲဒါလည်းဖြစ်ပါတယ်အဲ့လိုဆိုတဲ့အခါကျတော့နောက်ပိုင်းတို့ကောက်ွယ်ဆေးတွေတို့ထိန်းနိုင်ပြီဆိုရင်ကောက်ွယ်ဆေးတွေဦးစားပေးဖို့မဲ့နိုင်ငံစီးရဲနဲ့မှာကျမတို့ပါဝင်ပါတယ်အဲ့ခါကျတော့ကျမတို့တန်း30ဝယ်ထားတာရှိပါတယ်လက်ရှိက2တန်းမရသေးတာဖြစ်ပါတယ်ကျန်တဲ့ကောက်ွယ်ဆေးတွေကတော့တို့ပေးဖို့ပြီဆိုရင်ဒါအတုပ်လိုက်ရရှိပြီးတော့ဒါထိုးနှံဖို့ရည်ရွယ်ပါတယ်ဒါအပြင်ရုရှားနိုင်ငံနဲ့လည်းကာကွယ်ဆေးကိစ္စတွေဒါတွေအစည်းအဝေးဒါတွေလုပ်တာတွေရှိပါတယ်။အခုတော့ရုရှားနဲ့မြန်မာနိုင်ငံကြားမှာတော့ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့အတွက်ကြောင့်မို့ဒါလည်းအဆင်ပြေပြေလေးဖြစ်သွားမယ်လို့ညွှန်လင်းပါတယ
်။ဟုတ်ကဲ့ဆရာမ။အဲ့ဒီတော့အခုဒီတရုတ်ကာကွယ်ဆေးရဲ့ထိရောက်မှုအနေအထားကိုတရုတ်နိုင်ငံဘက်ကပေါ့နော်သူတို့မှတွေ့ထားတဲ့အနေအထားတွေကိုဒီမျှဝေပြီးတော့ဆရာမတို့သိထားတဲ့အနေအထားတွေရောရှိထားလားဆရာမ
။ဒါနဲ့ပတ်သက်လို့လေ WHO ကနေပြောတဲ့ interim recommendation ဆိုပြီးတော့ဒီ BNDP ပေါ့နော်ဒီ inactivated covid-19 vaccine ဆိုတာကဒီဟာနဲ့ပတ်သက်လို့ Sinopharm ပေါ့နော်သူကကြတော့ China National Biotech Group ကနေပြီးတော့ထုတ်လုပ်ထားတဲ့ Sinopharm ကောက်ွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီ recommendation မေလ9ရက်မှာ interim guideline ဆိုပြီး guidance ဆိုပြီးထွက်ထားတာရှိပါတယ်။အဲ့ဒီထဲမှာဆိုလို့ရှိရင်တော့ Sinopharm ကောက်ွယ်ဆေးကကာကွယ်နိုင်မှုအားနည်းစဉ်89ရာခိုင်နှုန်းရှိတယ်ဆိုတဲ့အကြောင်းကိုပြောထားပါတယ်။ဒါအပြင်ဒီ Sinopharm ကောက်ွယ်ဆေးက inactivated ဆေးဖြစ်တဲ့အတွက်ကြောင့်မို့ကိုယ်ဝန်ဆောင်နေတို့တိုင်းမိခင်တွေမှာတော့ထိုးနှံလို့ရတယ်ဆိုပြီးတော့ဒါပြောထားတာရှိပါတယ်။ဒါအပြင်ကျွန်တော်တို့အခုလက်ရှိမှာဆိုလို့ရှိရင်တရုတ်ကလောလောဆယ်တော့၅သိန်းလှူထားတယ်။ဒါအပြင်တရုတ်နိုင်ငံအစိုးရအနေနဲ့လည်းမြန်မာနိုင်ငံအစိုးရနဲ့ဒီကောက်ွယ်ဆေးတွေထပ်မံတူတန်းမှုကိစ္စတွေဒါမျိုးတွေကိုလည်းအသေးစိတ်ဒါဆွေးနွေးဖို့အတွက်လည်းရှိပါတယ
်။ဟုတ်ကဲ့ဆရာမ။အခုကဒီကူးစက်မြန်ပိုးပြင်းထန်တဲ့အိန္ဒိယမြို့ကွက်တွေအတွက်အဓိကစိုးရိမ်ကာကွယ်ရမှာဆိုတော့အခုမြန်မာနိုင်ငံမှာထိုးနေတဲ့ကောက်ွယ်ဆေးတွေရဲ့ကာကွယ်နိုင်စံကိုရောဘယ်လိုမျိုးတွေ့ရှိသုံးသပ်ထားလဲဆရာမရေ
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့ရှိရင်တော့ပြီးခဲ့တဲ့ New England Journal of Medicine ကနေပြီးတော့ Pfizer vaccine နဲ့ AstraZeneca vaccine ကိုတို့သုတေသနပြုထားတာရှိပါတယ်ဒီသုတေသနပြုချက်အရဆိုလို့ရှိရင်တော့ကျမတို့ဒီ COVID ရှိပေါ့နော် AstraZeneca ကိုအိန္ဒိယကထုတ်ထားတဲ့ဈေးဖြစ်ပါတယ်ဒီဥစ္စာကလည်းဒီ strain ပေါ့နော်ဒီ variant လို့ခေါ်တဲ့ဗီဇမျိုးကွဲတွေကိုကောင်းစွာကာကွယ်နိုင်ရဲ့ဆိုပြီးတော့ဒါပြောထားတာဖြစ်ပါတယ်ဒီမှာတော့ကာကွယ်နိုင်တဲ့အာနိသင်အနေနဲ့ကတော့အရင်ကကျမတို့ vaccine efficacy ဆိုတာပေါ့နော်ကာကွယ်ဆေးရဲ့ထိရောက်မှုပေါ့နော်သူတေသနာတွေမှာစမ်းသပ်တာပေါ့နော်ကျမတို့ဒီလူတွေမှာထိုးလိုက်တဲ့ vaccine effectiveness ပေါ့ဒီဘယ်လောက်ထိထိရောက်မှုရှိတယ်လဲဆိုတာ ਨੇ ဆိုလို့ရှင်တော့ဒီ variant တွေမှာဆိုလို့ရှင်တော့ဗီဇမျိုးကွဲတွေမှာဆိုရင်တော့ကာကွယ်ဆေးရဲ့ထိရောက်မှုကတော့အနည်းငယ်တော့ရော့ပါတယ်အနည်းငယ်ရော့ပြီမယ်လို့သူဟာဆိုလို့ရှင်ကာကွယ်နိုင်ရဲ့ဆိုတဲ့အကြောင်းကတော့ဒီ New England Journal of Medicine ကနေပြီးတော့သူကဖော်ပြထားပါတယ်ဒီနေရာမှာဆိုလို့ရှင်ဒီအကောက်ွယ်ဆေးတွေထဲမှာဒီ May 23မှာပေါ့နော်အဲ့မှာဖော်ပြချက်ရဆို Pfizer vaccine ကတော့အိန္ဒိယဗီဇပြောင်းဖို့ကို88ရာခိုင်နှုန်းကာကွယ်နိုင်ပြီးတော့ UK visa ပြန်ဖို့ကို63ရာခိုင်နှုန်းကာကွယ်နိုင်တယ်ဆိုပြောထားပါတယ်။နောက် AstraZeneca ကတော့ဒီကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးထားပြီးသူပါဆိုရင်အိန္ဒိယ visa ပြန်ဖို့ကို60ရာခိုင်နှုန်းကာကွယ်နိုင်ပြီးတော့ UK visa ပြန်ဖို့66ရာခိုင်နှုန်းကာကွယ်နိုင်တယ်ဆိုပြီးအဆိုပါသူ့ဒေသနာပြောထားတာလည်းရှိပါတယ်။နောက် WHO ကနေပြီးတော့ Science and Fight အစီအစဉ်မှာဒီကာကွယ်ဆေးတွေအကြောင်း variant တွေအကြောင်းဒီ mass gathering ပေါ့နော်ဒီစုလိုက်အကြောင်းပြောတဲ့အချိန်မှာလက်ရှိ WHO ကနေပြီးတော့ EU ရဲ့ list ထဲမှာထည့်ထားတဲ့ကာကွယ်ဆေးဒီ variant တွေကိုနောက် visa ပြန်ပို့တွေကိုကောင်းစွာကာကွယ်နိုင်တယ်ဆိုပြီးတော့ဒါဖြေထားတာလည်းရှိပါတယ်။ဒါကြောင့်မို့ visa ပြန်ပို့ကဘလို့ပဲရုပ်ဖြစ်ပါသေးကျွန်တော်တို့သူ့ရဲ့ဗက်ဂရီရုပ်တွေကိုသိရှိပြီးတော့ဒါကာကွယ်ဆေးတွေထုတ်လုပ်ထားတာဖြစ်တဲ့အတွက်ကြောင့်မို့ကာကွယ်ဆေးတွေရဲ့ထိရောက်မှုကဆက်လက်ရှိနေတော့မယ်ဆိုတာကိုပြောလိုပါတယ်။
ဟုတ်ကဲ့ဆရာမကြီး။အဲ့တော့ဒီနေရာမှာအခုထိုးမဲ့တရုတ်ကာကွယ်ဆေးရဲ့ဒီမျိုးကွဲတဲ့အပေါ်ကာကွယ်နိုင်စွမ်းကိုရောဘယ်လိုမျိုး
ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီကျမတို့ WHO ရဲ့ဒီ interim recommendation ကိုပဲလောလောဆယ်တော့ကိုးကားပြီးတော့ဒါပြောတာဖြစ်ပါတယ်ဒီနေရာမှာသူ့ရဲ့ conflict တွေတော့ကျမတို့မတွေ့ရသေးပါဘူးသို့တော့သူ့ရဲ့ဒီသူတည်တနာတွေ့ရှိချက်တွေအရဆိုလို့ရှိရင်တော့သူတို့ဟိုဘာဘေးရန်နဲ့ပတ်သက်ပြီးဒီဗီဇပြောင်းဖို့နဲ့ပတ်သက်ပြီးတော့သူတို့ပြောထားတာတော့ကျမအနေနဲ့ pass meet ပါတော့မတွေ့မိသေးပါဘူးသို့တော့WHO ရဲ့ဒီ Science and Fight မှာပြောထားပြီးသားဖြစ်တယ်ဒီ Sinopharm ဒီ WHO ရဲ့ EU list ထဲမှာဥရောပအားမဟုတ်တဲ့ကာကွယ်ဆေးထဲမှာပထမအဦးဆုံး EU list emergency use list ထဲမှာဝင်တဲ့ကာကွယ်ဆေးဖြစ်ပါတယ်။နောက် WHO အနေနဲ့လက်ရှိ EU list ထဲမှာပါဝင်တဲ့ကာကွယ်ဆေးတွေဒီ variant တွေကိုကောင်းစွာကာကွယ်နိုင်ပါတယ်လို့ပြောထားပြီးဖြစ်တဲ့အတွက်ကြောင့်မို့ဒါဟာလည်းဒီပြောဒီရဲ့အရာဆိုသူတို့တွေရဲ့ကုသေသနာတွေ့ရှိချက်စမ်းသပ်ချက်အရာဆိုရင်တော့ဒီ Sinopharm ဒီလည်းဒီ variant တွေကိုကာကွယ်နိုင်တယ်လို့ assume လုပ်လို့ရပါတယ်။သို့တော့ကာကွယ်နိုင်တဲ့အားနည်းစဉ်နဲ့တိတိကျကျအနေနဲ့ research တွေထပ်ပြီးတော့လုပ်ထားတဲ့ကိစ္စရပ်တွေတော့ကျမတို့အနေနဲ့ဆက်ပြီးတော့ဟိုလေ့လာရအောင်မှာဖြစ်ပါတယ်။ဒီနေရာမှာဒီလိုပြင်ဖက်ကလည်းကာကွယ်ဆေးတွေကိုထိုးနှံပြီးတော့တစ်ခါကလည်းပဲကျမတို့ယောဂကာကွယ်နည်းလမ်းတွေကိုလိုက်နာမယ်ဆိုရင်တော့ကျမတို့စိုးရိမ်စရာမရှိပါဘူး
။ဟုတ်ကဲ့ကျေးဇူးများကျေးဇူးများ